အာဆီယံဒေသမှာကြောင်မီးတွဲတန်ချိန်စံပေါင်း3000နီးပါးရှိမယ်လို့ခန့်မှန်းကြပါတယ်။ဒီထဲမှာအပျော်စားကြောင်မီးတွဲက60ရာခိုင်နှုန်းနဲ့အမားစားက40ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာအများဆုံးရှိတယ်လို့အာဆီယံသက်ဆိုင်ကြောင်မီးတွဲအတတ်ပညာလက်ဆွဲကျမ်းအာဆီယံ Green Coal Technology Handbook မှာဖော်ပြပါတယ်။2030မှာအာဆီယံစွမ်းအင်ပမာဏရဲ့40ရာခိုင်နှုန်းဟာကြောင်မီးတွဲဖြစ်မယ်လို့ညွှန်လင်းရပါတယ်။ရာခိုင်နှုန်းဖြစ်မီးရနေတဲ့အာဆီယံနိုင်ငံတွေထဲမှာမလေးရှားနဲ့ဗီယက်နမ်မှာကြောင်မီးတွဲအများဆုံးသုံးပါတယ်။ဒုတိယအများဆုံးသုံးသူကတော့အင်ဒိုနီးရှားနဲ့ထိုင်းဖြစ်ပါတယ်။သက်ဆိုင်တဲ့ကြောင်မီးတွဲသုံးအတတ်ပညာ Green Coal Technology ကိုသုံးနိုင်အောင်ဒီနိုင်ငံတွေကျိုးပန်းနေကြပါတယ်။ကြောင်မီးတွဲသုံးမှုအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်။ရှမ်းပြည်နယ်တီချစ်ကြောင်မီးတွဲဓာတ်အားစက်ရုံတစ်ခုတည်းတည်းတွင်ကြောင်မီးတွဲစားအင်နာမည်ပြည့်နေပုံရပါတယ်။ထိုင်းနိုင်ငံရဲ့ကြောင်မီးတွဲအပျော်စား95ရာခိုင်နှုန်းဟာမင်းမော့ကထွက်လို့မင်းမော့ဓာတ်အားစက်ရုံဟာအငြင်းညာဆုံးနဲ့အန္တရာယ်အပြေးဆုံးဖြစ်နေပါတယ်။ထိုင်းရဲ့စွမ်းအင်မှာကြောင်မီးတွဲက73ရာခိုင်နှုန်းပါဝင်ပါတယ်။
ထိုင်းနိုင်ငံမှာသုံးတဲ့ကြောင်မီးတွေစွမ်းအင်မှာပြည်တွင်းအတွက်အပျော်စားကိုသုံးတာကနည်းပြီးနိုင်ငံခြားကတင်သွင်းတဲ့ B2 minutes ကြောင်မီးတွေအမာစားကိုသုံးတာများပါတယ်။ကြောင်မီးတွေစွမ်းအင်73ရာခိုင်နှုန်းရှိတဲ့နဲ့ပြည်တွင်းအတွက်အပျော်စားက1ရာခိုင်နှုန်းနိုင်ငံခြားကတင်သွင်းတဲ့အမာစားက12ရာခိုင်နှုန်းဖြစ်ပါတယ်။မြန်မာပြည်မှာကြောင်မီးတွေတွေ့နိုင်တဲ့နေရာ900လောက်ရှိပြီးတန်ချိန်တန်း540ကျော်ရှိမယ်လို့ခန့်မှန်းကြပါတယ်။အမျိုးအစားကတော့တက်တန်းမှုအပျော်စားအမျိုးရောင်ဖြစ်တဲ့အတွက်ပြည့်စစ်တာအားထုတ်လို့ရမှာမတုံ့တင့်ဘူးလို့ဂျပန်ဂျိုက်ကာအဖွဲ့ရဲ့2013ခုနှစ်ထုတ် 165 မျက်နှာပါစစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်အတက်ပညာမလုံလောက်ခင်မှာထိုင်းနိုင်ငံလိုကြောင်မီးတွေအမာစားကိုပြည်ပကတင်သွင်းပြီးသုံးဖို့ဂျပန်ကအကြံပေးထားပါတယ
်။ကြောင်မီးတွေတုံ့ပြန်စစ်တာအားဖိတ်ရင်တိဆောက်မယ်ဆိုရင်Green Coal Technology သုံးတဲ့ဂျပန်ကုမ္ပဏီတွေရင်းနှီးမြှုပ်နှံနိုင်ရေးကိုလည်းစဉ်းစားရမယ်လို့ JICA Agency အစီအခံစာမှာပေါ်ပြပါလေ။ကြောင်မီးတွဲလောင်စာဟာအငြင်းအကျဉ်းများလွန်းတဲ့အတွက်ပဝင်းရင်ကိုဘယ်လောက်ထိခိုက်တယ်ဆိုတာကိုစတင်နေတဲ့အချိန်ကစပြီးဆက်ညုံလေပတ်တဲ့အချိန်အထိ၆နှစ်ကျော်ကြာပါလေ။မြမကြောင်မီးတွဲသုံးဓာတ်အားစက်ရုံကတော့လေးလာတဲ့အစ်စ်မှာပဲရှိသေးလို့အန္တရာယ်မပေးအောင်ကျိုးတင်ပြင်ဆင်ရင်အများကြီးရပါလေ။ဒါအပြင်စက်ရုံနဲ့တင့်တော်တဲ့ကြောင်မီးတွေမမှန်ရနိုင်တဲ့နေရာကိုရွေးချယ်ဖို့လိုပါလေ။ကလေးဝနဲ့ဆက်ထားတဲ့ရထားလားပေါ့ဖို့ကလည်းကြောင်မီးတွေဒေယူပို့ဆောင်ရေးအတွက်အရေးကြီးပါလေ
။ဂျပန်မှာသုံးနေတဲ့လင်းစစ်ဓာတ်အားစုစုပေါင်းမှာ25ရာခိုင်နှုန်းဟာကြောင်မီးတွေကရတာဖြစ်ပါတယ်။ဒီလုံးကိုလင်းစစ်ဓာတ်အားပေးနိုင်တဲ့နိုင်ငံတွေမှာကြောင်မီးတွေစွမ်းအင်ကိုအနည်းနဲ့အများသုံးကြပါလေ။CBK ဂျပန်ပြည်ကိုပြန်လည်ထူထောင်တဲ့ကာလမှာစီးပွားရေးကိုသာဦးစားပေးခဲ့ပြီးတောင်မီးတွေစွမ်းအင်အသုံးများခဲ့ပါတယ်။ဒါကြောင့်ရေလေသဘာဝပတ်ဝန်းကျင်ညီညွတ်မှုတွေအကြီးအကျယ်ဖြစ်ခဲ့ရပါတယ်။1990ပြည့်လွန်ကာလရောက်တော့မှတောင်မီးတွေတန့်စင်တဲ့အတတ်ပညာကိုသုံးလာကြပါတယ်။တောင်မီးတွေပါအငြိအကျေးအစိတ်အတော့တွေကိုနည်းနိုင်သမျှနည်းအောင်ခင်မီနီးပညာတွေနဲ့လုပ်တဲ့နီးလန်းကိုဂျပန်မှာသုံးလာတာအနှစ်30လောက်ရှိပြီဖြစ်ပေမဲ့တရုတ်ပြည်မှာစာသုံးတာတိတ်မကြသေးဘူးလို့သိရပါတယ
်အပျော်စားလက်နဲ့ကြောင်မီးတွေဟာပေါများပြည်ဇစ်သက်တာလာကြောင်းသုံးသူရှိတယ်လို့အငြင်းအကျေးကိစ္စအောင်လုပ်ရတဲ့ဈေးကလည်းကြီးမားပါလေဂျာမနီကဘရန်ဒန်ဘတ်စ်ပြည်နယ်အစီအပိုင်းအပျော်စားကြောင်မီးတွေသုံးတာအပြည့်စက်ယုံသုံးယုံနဲ့ပိုလန်နိုင်ငံနေဆက်မှ၂ယုံရှိပါလေဒီစက်ယုံ၅ခုဟာနှစ်စဉ်ဆာဖာဒိုင်အောက်ဆိုက်တန်ချိန်7000ကျော်နိုက်ထရိုဂျင်အောက်ဆိုက်တန်ချိန်5000ကျော်နဲ့အခြားအောင်မှုအမွှားတန်ချိန်2000ကျော်ထုတ်လွှင့်ပါလေ။ဒါကြောင့်ပြည်သူ့ကျန်းမာရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်နှစ်စဉ်ယူရိုငွေတန်း5000ကျော်ကုန်ကျနေတယ်လို့ Belgium အခြေစိုက် Health and Environment Alliance ကဆိုပါလေ။ကျောင်းဝင်းတွေအများဆုံးသုံးတဲ့တရုတ်ပြည်မှာလေထုညင်ညမ်းမှုကြောင့်နှစ်စဉ်9000ကျော်တည်ဆုံးတယ်လို့2016ကမ္ဘာပံလေလာချက်မှာပေါ်ပြပါလေ။ကြောင်မီးတွေးကိုအရင်ဆုံးတက်ဆင်အောင်လုပ်တဲ့အတတ်ပညာနဲ့ထုတ်ဆွေးလိုက်တဲ့အငြင်းအကျေးကိုတိမ့်တိမ့်နဲ့အတတ်ပညာမကျွမ်းကျင်ပဲစိတ်ယုံမတီးဆောက်တဲ့ကြောင့်တရုတ်ကသင်ဟန်းစာပေးနေပါလေ ဒီနေ့ကျွန်တော်တို့ရဲ့ဆွမ်းအင်မှာပြည်တွင်းအတွက်အကျော်စားဖို့ရည်ရဲတဲ့ကျောင်းမီးသွေးဓာတ်အားပေးစိတ်ရုံစီမံကိန်းမှာသင်ခန်းစာယူစရာတွေအများကြီးရှိနေကြောင်းသင်ပြလိုက်ရပါမယ်ခင်ဗျာ။